ရဤမြေကပေါ်မှာစစ်ဖြစ်ရင်လူအသက်ဆုံးရှုံးရအလုံးအေးနဲ့ထွက်ပြေးရဆန္ဒရိတ်ခါပြဿနာကြုံရုံမကတဘာဝပဝင်ခြင်းလဲထိခိုက်ရပါတယ်စစ်ပွဲပြိပက္ခနဲ့ဆန္ဒရိတ်ခါအကြအတဲကချစ်ဆက်နေတာပါဒုတိယကမ္ဘာစစ်နောက်ပိုင်းစစ်နဲ့မကြုံဘူးတဲ့စကိုင်းတန်းရဒေသခံတွေဟာ2021စစ်အာဏာသိမ်းပြီးနောက်ပိုင်းစစ်ဘေးရှောင်နေရပြီးရိတ်ခါပြဿနာကြုံရတယ်လို့ဒဇယ်မျိုးနဲ့ဒေသခံတယောက်ကပြောပါတယ
်ဆက်ဆောင်ပြည်သူတွေကြေးဖို့ကြတော့လေးမဲတင်းလုံလို့ပါတချို့ဆိုလို့ရှိရင်ဒီစခန်းတွေဟိုစခန်းပြောင်းပြရတဲ့အဖြစ်နေရှိတယ်ဒီစခန်းနေပြီးတော့ဟောနည်းနည်းစာရေးတော်ကြီးကတ်တဲ့ဆိုဟိုကဆက်ဆောင်ရွာတွေကပေါ့ကိုပြည်သူတွေကနေပြီးတော့လာရခေါ်ပြီးတော့အာဒီစခန်းကိုပြောင်းရွှေ့ခဲ့ဒီစခန်းကအတော်ဝင်ရှိမယ်ဆိုပြီးခေါ်ရတာလေလေ
မီယိုဖလားစိုက်ပျိုးလုတ်ကင်နေတဲ့ဘဝကစစ်ပီးရှောင်ဘဝရောက်ရတဲ့အတွက်လေယာလုပ်ငန်းလဲပုံမှန်မလုတ်ကင်နိုင်တော့ပါဘူး UN OCHA ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးယုံကလည်းဆရာနာတင်းတဲ့ချိန်ကစလို့ပုံမှန်လှုပ်ရှားလုတ်ကင်နေတာတွေတုံ့ဆိုင်သွားပြီးသဘာဝပတ်ဝန်းကျင်လဲထိခိုက်လူတွေလဲနေရပိုရှိပြောင်းရယုံမကစာနာရိတ်ခါပြတ်လိုက်ရတယ်လို့ပြောပါတယ်ဒီအတွက်ရာသီဥရုပြောင်းလဲမှုနဲ့လိုင်လျောညီထွေနေထိုင်နိုင်စွာရော့ပါပြီးအရက်ဖက်အဖွဲ့တွေကစ조사နေတဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းကိုထိပါတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ငန်းလုပ်သူတယောက်ကတော့ရံမုံမွေအခက်ခဲရှိတယ်လို့ပြောပါတယ်
။အခုကတော့လှုပ်ရှင်ပေမဲ့ environment နဲ့လုပ်တဲ့အဖွဲ့တွေအားပေးတာနေတယ်။ဖန်ရှာလို့လည်းမရဘူး
။နိုင်ငံတော်ဝန်တန်ရှင်းตายပြီးစိမ့်လန်းလှပလာစီရန်ဆိုတဲ့စောင်ပုတ်နဲ့ရန်ကုန်မြို့တန်ရှင်ရည်အတွက်အရင်တုန်းကအင်းနဲ့အားနဲ့မြောင်းရှင်ပလတ်စတစ်ကောက်တဲ့ clean ရန်ကုန်အဖွဲ့ဆိုစစ်ပေးဆောင်ကူညီရေးလုပ်ငန်းပဲပြောင်းလို့ရပါတယ်။တောင်ကူချေဆိုင် Save the Trees Parahita အဖွဲ့ကတော့သူ့လူမှုကွန်ရက်မှာသဘာဝပတ်ဝန်းကျင်ရေးရာတိမတ်ဆရာအဖျားပြားကိုတင်မြင်တင်ပါတယ်။ဒီဖွဲ့ဟာသစ်ပင်စိုက်ပျိုးရာက COVID ကပ်ရောဂါကြောက်ရွံ့ချိန်မှာလိုအပ်သူတွေကိုအကူအညီပေးနေတော့နိုင်ငံကဆက်အားနာအသိမ်းခံရပါတယ်။ဒီနောက်တစ်ပင်မဆိုင်နိုင်တော့ပဲဆွေမျိုးနံပါသူတွေစွန့်ပစ်ကံတက်ကြီးရေဟိုတွေနဲ့ဆွေမဲ့မျိုးမဲ့သူတွေအတွက်ကျမရေးဝန်ဆောင်လုပ်ငန်းဆောင်ရွက်ပေးပါတယ်မန္တလေးကစိမ့်အောင်ဆိုသဘာဝအစိမ့်ဖွဲ့ဆိုရင်လဲကိုဗစ်ကရောဂါမတိုင်ခင်ကနဲ့ဆက်အာနာမသိငင်မှာကမ္ဘာရာသီဥတုပြောင်းလဲမှုအသိပညာပေးနိုင်ခဲ့ပေမဲ့ခုတော့မလုံနိုင်တော့ဘူးလို့အဖွဲ့တာဝန်ကဥမမောင်ဦးကပြောပါတယ
်ကမ္ဘာမှာရာသီဥတုဆိုးဝါးဆုံးခံနိုင်ရတဲ့အထက်မှာဒုတိယအဆင့်ဆိုရတော့ဘောနော်ပြင်ဆင်စရာရှိတာလုပ်ကြမှာဒါပေမဲ့လက်ငင်းမှာဘာမှမပြင်ဆင်နိုင်ဘူးအတိရှိတော့လဲဘာမှမလုပ်နိုင်လက်လည်းမလုပ်နိုင်ခြေလည်းမလုပ်နိုင်ဘူ
းကမ္ဘာ183နိုင်ငံမှာမြန်မာနိုင်ငံဟာအစွန်းရောက်ရာသီဥတုဓာတ်အများဆုံးခံရမဲ့ဒုတိယမြောက်နိုင်ငံဖြစ်မယ်လို့ကမ္ဘာရာသီဥတုအန္တရာယ်ညွှန်ကြားတာပါတယ်